Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေပြည်ဝေမြန်မာပိုင်းစီစဉ်2019ခုနှစ်ဇွန်လ29ရက်စနေနေ့ညနေ6:00 to 9:00အထိစီစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားပုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူချင်းညာပေးတော့မှာဖြစ်ပါတယ်ရာထူးကနေနှုတ်ထွက်သွားတဲ့အင်မီတော်အရာရှိချုပ်Ryan's previous နေရာမှာလက်ရှိအမိမေလုံခြုံရေးဝန်ကြီး John Kelly ကိုအစားထိုးခန့်လိုက်ပါတယ်။ရုရှားပေါ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုတမတ် Trump ကလက်ခံပြီးဒီဥပဒေကြမ်းမှာလက်မှတ်ရေးထိုးမဲ့ကြောင်းအင်မီရောကပြောလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကတိုက်ချင်းပစ်ဒုံးကြီးစမ်းသပ်ပစ်လုပ်မှုကိုတရုတ်နိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ကောင်းပါပြီရှင်ဒီကနေ့ညနေနားဆင်ကြမယ့်သတင်းလွှာတွေထဲမှာမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါနောက်ဆုံးအခြေအနေနဲ့အတူမြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်တိုက်တွန်းပြောဆိုချက်မှာတော့
အကြီးကတော့ကျွန်တော်လည်းပြောတယ်လေယုံကြည်မှုရှိဖို့ရည်ရည်တယ်ယုံကြည်မှုရှိဖို့ဆိုတာဒီတိုင်းတန်းလေးနဲ့ကင်လေးနဲ့အစိုးရနဲ့တပ်မတော်နဲ့ယုံကြည်မှုရှိဖို့ကဒါအဲ့ဒါအရေးကြီးဆုံးပဲယုံကြည်မှုရှိတော့အမြင်မှုရမှာပဲ
ရှန်တိုင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းပြောသွားတာပါအပြည့်ဇွန်ကိုတော့သတင်းတွေပြီးမှကြားကြပဲပါမယ်။ဒါအပြင်တက်တန်း128နှစ်ပြည့်သွားတဲ့အမေရိကန်ပြည်ထောင်စုနိုင်ငံသားဝန်ကြီးဌာနရဲ့ဖြတ်သန်းမှုအချို့အကွေ့အကြောင်းနဲ့အမေရိကန်ရဲ့အတိတ်သမိုင်းမှာအာဖရိကနယ်ပေါင်းအမေရိကန်နိုင်ငံသားတွေကွပ်မျက်ခံခဲ့ရတဲ့ဖြစ်ရပ်ကိုမိမောင်းထိုးပြမယ်။အမှုပညာပြပွဲကျင်းပမယ့်အကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင်။
ရန်ကုန်နယ်နှုတ်ထွက်သွားတဲ့အင်မီရော်ယာရှိချုပ် Ryan's previous နေရာမှာအမေရိကန်ပြည်ထောင်စုရဲ့ Marine တပ်ဖွဲ့အငိမ့်စားဗိုလ်ချုပ်ကြီးလက်ရှိအမိမြေလုံခြုံရေးဝန်ကြီး John Kelly ကိုအစားထိုးခန့်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေကဆာလို Ryan's previous ဟာသမ္မတ Donald Trump ရဲ့ဗီးဖဲထားခြင်းကိုခံခဲ့ရပြီးဒီတစ်ပတ်အတွင်းမှာလည်းအင်မီရော်ဆက်သွယ်ရေးညွှန်ကြားရေးမှူးအသစ်ကသူ့ကိုကြောင်ချောက်ချဖြစ်နေတဲ့စိတ်ဒဇဝေဒနာတွေတူဖြစ်လူသိရှင်ကြားရည်ညွှန်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကစပြီးတော့တမနာနဲ့ Ryan's Joe ကဒီကိစ္စနဲ့ပတ်သက်ပြီးစကားပြောဆိုမှုတွေစတင်လုပ်ခဲ့တာဖြစ်တယ်လို့အင်မီတော်ပြောခွင့်ရ Sarah Huckabee Sanders ကသတင်းတော့တွေကိုတောက်ချနေညနေမှာပြောခဲ့ပါတယ်။ Previous ကတော့သူရာထူးကနေနှုတ်ထွက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတမနာဟာမတူညီတဲ့တခြားလမ်းကြောင်းကနေတွားကျင်နေတဲ့သဘောထားရှိတယ်လို့ CNN သတင်းဌာနနဲ့တွေ့ဆုံမေးမြန်းရမှာပြောဆိုခဲ့ပါတယ်။သူနှုတ်ထွက်ကြောင်းစာကိုဂျာတာရီနေကတမနာစီပေးခဲ့တာဖြစ်ပေမဲ့တောက်ချနေနေ့လယ်ပိုင်းလောက်မှတမနာကသူ့ရဲ့လူမှုကွန်ရက် Twitter ပေါ်မှာထုတ်ဖော်ရေးသားခဲ့ရတာကနေလူသိရှင်ကြားဖြစ်လာခဲ့တာပါ။အင်မီရောယာရှိချုပ်အဖြစ်အခုခန့်လိုက်တဲ့ John Kelly ဟာ Mr. Previous တဲ့ပို့ပြီးလုပ်ပိုင်ခွင့်အာဏာရထားတယ်လို့လဲသတင်းတွေထွက်ပေါ်နေပါတယ်ခင်ဗျာ
။ MS-13 လို့ခေါ်တဲ့လူစုကိုင်းကအဖွဲ့ဝင်15ယောက်ပြီးခဲ့တဲ့ပတ်တုန်းက New York ပြည်နယ် Long Island မြို့ Suffolk ခရိုင်မှာလူတက်မှုနဲ့ဖမ်းဆီးနိုင်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ American သမ္မတ Trump ကရာဇဝတ်ဂိုင်းတွေရဲ့ရန်ကနေမြို့ကန်တွေလွတ်မြောက်စေရမယ်လို့တောက်ချနေတဲ့ကကတိပေးပြောဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ဝင်တွေကိုမိန်ကွန်းစကားပြောဆိုစမှာသမ္မတ Trump ကရာဇဝတ်ဂိုင်းတွေကိုအမြင့်ဖြတ်ရှင်းလင်းဖို့လူဝင်မှုကြီးကြပ်ရေးအရာရှိပေါင်း1000ကျော်ထပ်တိုးခန့်အပ်နိုင်ရေးအတွက်အထက်လွှတ်တော်အနေနဲ့ခွင့်ပြုဖို့တောင်းဆိုလိုက်ပါတယ်။MS-13 ဂိုင်းဝင်တွေကလူတက်ရင်ဖြည်းဖြည်းချင်းနှင်းဆဲပြီးတော့တက်တယ်ဆိုတဲ့အကြောင်းသမ္မတ Trump ကသူတိတ်မကြခင်ကဖတ်မိတဲ့သတင်းတစ်ပုဒ်အကြောင်းပြန်ပြန်ပြောပြပြီးတော့အဲ့ဒီဂိုင်းဝင်တွေကိုတရိတ်ဆန်နဲ့နှိုင်းရှင်ပြောဆိုပါရတယ်။သမ္မတ Trump ပြောသွားတဲ့နေရာမှာရဲတွေအနေနဲ့ကြမ်းကြမ်းတမ်းတမ်းကင်တွယ်ဖြည့်ရှင်းဖို့ကိုအားပေးပုံပေါ်ပါရတယ်။ MS-13 တို့အတူကောက်ခေါ်တဲ့ La Mara Salvatrucha ဂိုင်းအဖွဲ့ဟာလက်တင်နယ်ပေါင်းလူဦးရေများတဲ့ American ပြည်အောင်စုတဝန်းကမြို့တွေမှာအဖွဲ့ဝင်နေရှိနေတာပါ။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေမှာလည်းတွင်းတွင်းကြဲကြဲရှိတဲ့အဖွဲ့ပါ။ El Salvador နိုင်ငံကအခြေတည်ပြီးတော့1980ပြည့်နှစ်တွေမှာ Los Angeles မြို့ကနေစပြီးပေါ်ပေါက်လာခဲ့တာလည်းဖြစ်ပါတယ်
။မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးတိုက်ချင်းပစ်ဒုံးကြီးစမ်းသပ်ပစ်လွှတ်လိုက်တာကိုတရုတ်နိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်။ဒီဒုံးကြီးစမ်းသပ်မှုပေါ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းဝေဖန်ခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဒုံးကြီးစမ်းသပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်နဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ဆန္ဒကိုလည်းအာခံလိုက်တာဖြစ်တယ်လို့ကျောင်းနိုင်ငံသားရေးဝန်ကြီးဌာနကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။မြောက်ကိုရီးယားဘက်ကအခုလိုတိုက်ချင်းပစ်ဒုံးကြီးစမ်းသပ်ပစ်လွှတ်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့တွေကလည်းတောင်ကိုရီးယားရေပိုင်နဲ့ထဲကိုဒုံးကြီးတွေပစ်လွှတ်ခဲ့ပါတယ်။ဒီပူးတွဲစစ်ရေးလက်ချင်းမှုတွေအတွက်မှာအမေရိကန်ဘက်က ATACMS ဒုံးခွင်ဒုံးစနစ်နဲ့တောင်ကိုရီးယားဘက်ကရှင်မူးဒုံးကြီးနှစ်တွေကိုအသုံးပြုခဲ့တယ်လို့တောင်ကိုရီးယားမှာရှိတဲ့အမတ်ရှိအမေရိကန်ကြီးချက်ကထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။ မေရိကန်စစ်တပ်ရဲ့အဆိုအရတော့ဒီလက်နက်တွေကိုနေရာအမြန်ချထားနိုင်တယ်လို့ဘယ်လိုရာသီဥရုအခြေအနေမျိုးမှမဆိုပြစ်မှတ်ကိုအသေးစိတ်အတိအကျထိအောင်ပြစ်နိုင်တဲ့လက်နက်တွေဖြစ်တယ်လို့ပြောပါတယ်ဒီစီးရဲလက်ကျမှုကိုအမေရိကန်အရှိတ်ချန်ဆန်တော်ချိန်ညနေ 9:00 ခွဲလောက်မှာလှုပ်တာဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတူကလည်း VOA ကိုပြောပါတယ်ဒုံးကြီးပြစ်လွတ်ပြီးတိတ်မကြခင်မှာပဲအင်မီရော်ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ဒုံးကြီးဆန်ဆန်မှုကအစင်မချင်တဲ့အန္တရာယ်ရှိတဲ့လောက်ရဖြစ်ပြီးတော့အခုထပ်ပို့ပြီးတော့အထီးကျန်စီမှာဖြစ်ကြောင်းဒါပြင်အမေရိကန်အမိမိနဲ့ဒေသတွင်းကမဟာမိတ်တွေကိုကာကွယ်နိုင်ဖို့အတွက်လိုအပ်တဲ့ခြိလှမ်းတွေကိုအမေရိကန်အနေနဲ့လှုံ့ဆော်သွားမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
အထက်လွှတ်တော်ကရုရှားအပေါ်ချမှတ်မဲ့တန်ခတ်ပိတ်ဆို့မှုတွေကိုသရထရောင်းကလက်ခံပြီးတော့ဒီဥတွေကျမ်းမှာလက်မှတ်ရေးထိုးမဲ့အကြောင်းအင်ဗီဒိုကပြောဆိုလိုက်ပါတယ်ရုရှားစစ်ရုံနဲ့အများပြားပေါ်ထပ်တိုးမဲ့တန်ခတ်ပိတ်ဆို့မှုအကြောင်းအရာတွေပါတဲ့ဥတွေမူကြမ်းကိုသမရထရန့်စစ်ဆေးပြီးပြီဖြစ်ကြောင်းအင်ဗီဒိုကတောက်ကြနေမှာကြေညာချက်ထုတ်ပြန်လိုက်ပါတယ်ဒီဥပဒေကျမ်းသာအတည်ပြုမယ်ဆိုရင်သမရအနေနဲ့ရုရှားအပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုပယ်ဖျက်နိုင်တဲ့အခွင့်အရေးကိုအထက်လွှတ်တော်ကတားမြစ်နိုင်ခွင့်ရှိမှာပါ2016 American သမ္မတရွေးကောက်ပွဲအတွင်းရုရှားပါဝင်ဆွတ်ဖက်တဲ့ဆိုရဲဆွဆွဲခြင်းနဲ့ရုရှားအပေါ်ချမှတ်မဲ့တန်ခတ်ပိတ်ဆို့မှုတွေကိုထရမ့်အစိုးရကဆန့်ကျင်ခဲ့တာပါ။ American ရဲ့ပိတ်ဆို့မှုအသစ်တွေပေါ်ရုရှားကတုံ့ပြန်လိုက်ပါတယ်။ရုရှားနိုင်ငံအတွင်း American ရေဆောင်ရွက်နေတဲ့တန်တမန်တွေနဲ့တခြားဝန်ထမ်းအရေးအတွက်ကို455ယောက်ထိ short ချဖို့စက်တင်ဘာလ1ရက်နေ့ထိနောက်ဆုံးထားပြီးဆောင်ရွက်ဖို့ကို American ကိုတတိပေးလိုက်ပါတယ်။455ယောက်ဆိုတဲ့အရေးအတွက်ဟာအမေရိကန်တဲမှာလောက်ကင်နေတဲ့ရုရှားတန်တမန်နဲ့ဝင်တဲ့အရေးအတွက်လည်းဖြစ်ပါတယ်။ဒီတားမြစ်ချက်ကြောင့်ရုရှားရောက်နေတဲ့အမေရိကန်ယာဉ်နဲ့ချီထိခိုက်နိုင်မယ်လို့ခန့်မှန်းရပါတယ
်။ UAB ကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းနိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ရီကနေစနေနေ့ညနေခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်အီရန်နိုင်ငံရဲ့မကြသေးခင်ကဒုံးပြန်ပြစ်လုမှုအပေါ်မှာဗြိတိန်ပြင်သစ်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုတို့ကပူးတွဲကြေညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။အီရန်နိုင်ငံရဲ့တိုက်ချင်းပြစ်ဒုံးကြီးထုတ်လုံးနိုင်ဖို့အစည်းအဝေးဟာဒေသတွင်းမှာမတည်ငြိမ်မှုကိုဖြစ်ပေါ်စေတယ်လို့အဲ့ဒီကြေညာချက်မှာပြောထားပါတယ်။နောက်ထပ်တိုက်ချင်းပြစ်ဒုံးကြီးပြစ်လွတ်တာအပါအဝင်အဲ့ဒါနဲ့ဆက်ဆက်တဲ့လုပ်ရက်တွေကိုမလုပ်ဖို့ကျွန်တော်တို့အနေနဲ့အီရန်နိုင်ငံကိုတောင်းဆိုပါတယ်ဆိုပြီးတော့လည်းဒီကြေညာချက်မှာပြောထားပါတယ်။နိုင်ငံတကာကလိုက်နာမဲ့စီမင်းစည်းကမ်းတွေနဲ့အညီလုပ်နေပါတယ်လို့အီရန်နိုင်ငံဘက်ကပြောတာကိုကျွန်တော်တို့အနေနဲ့ယုံကြည်လက်ခံသွားမှာမဟုတ်ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကလည်းကြေညာချက်မှာပြောထားပါတယ်။ဒါ့ပြင်အီရန်နိုင်ငံအနေနဲ့သူ့ရဲ့ရန်စားမှုတွေကိုရပ်တန့်ပြီးလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအပြည့်အဝလိုက်နာတဲ့အထိဒဏ်ခတ်ပိတ်ဆို့မှုတွေကိုဆက်လက်ချမှတ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။အာဂါတာတဲကိုဂျိုရုတဲဆောင်နိုင်တဲ့ဒုံးမြန်နှစင်းကိုဂျာတာပရီနီကအောင်မြင်စွာပြစ်လွတ်နိုင်ခဲ့တယ်လို့အီရန်ဘက်ကကြေညာခဲ့ပါတယ်။စီမုံဒုံးမြေဟာအလေးချိန်250ကီလိုဂရမ်ရှိတဲ့ဂျိုးရုကိုကမ္ဘာမြေပြင်ကနေကီလိုမီတာ900กว่าထိအောင်မြင်အောင်တည်ဆောင်နိုင်ခဲ့တယ်လို့အီရန်ဆိုရာရုပ်သံကပြောပါတယ်။ဒါပေမဲ့ဘလို့ဂျိုးရုအမျိုးအစားဆိုတာကိုတော့ဖော်ပြခဲ့ခြင်းမရှိခဲ့ပါဘူး။အီရန်ရဲ့တိုက်ချင်းပြစ်ဒုံးကြီးအစီအစဉ်နဲ့ပတ်သက်ပြီးတော့အမေရိကန်ကအီရန်ပေါ်စီးပွားရေးနံခတ်မှုတွေတိုးမြှင့်ချမှတ်သွားဖို့အခုသတင်းမှတ်အစောပိုင်းကလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာအီရန်ဘက်ကအခုလိုဒုံးမြေပြစ်လွတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
တိဗက်လင်္ကာနိုင်ငံမှာအငင်းပွားပေါ်ရာဖြစ်နေတဲ့ရင်းနှီးစိတ်ကန်းကိုဒေါ်လာ 1.1 ဘီလီယံနဲ့တရုတ်ကုမ္ပဏီတစ်ခုစီကိုရောင်းဖို့လက်မှတ်ရေးထိုးဆုံးဖြတ်လိုက်ပါပြီ။တိဗက်လင်္ကာအနေနဲ့အကျိုးတွေကျေအောင်ရောင်းလိုက်တာဖြစ်ပြီးတော့တရုတ်အနေနဲ့ရင်းနှီးစိတ်ကန်းကိုစီးရေးအတွက်3000ကိုစိုးရိမ်နေကြပါတယ်။ဒီစီမံကိန်းနဲ့ပတ်သက်တဲ့အတိုက်ခံတွေရှိနေတဲ့ကြားကပဲလက်နေချီညှိနှိုင်းမှုတွေဆောင်ရွက်ပြီးမှတော့ဆုံးဖြတ်လက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်။တိဗက်လင်္ကာရဲ့အရေးပါတဲ့ရင်းနှီးစိတ်ကန်းကိုတရုတ်ကအပီးတိုင်ချုပ်ကင်နိုင်တာဟာတိဗက်လင်္ကာအမိမြေလုံခြုံရေးကိုထိခိုက်နိုင်ကြောင်းတိဗက်လင်္ကာပညာရှင်တွေကသတိပေးထားပါတယ်။တချိန်တည်းမှာပဲအိန္ဒိယသမုဒ္ဒရာထဲကအချက်ကြာကျတဲ့စိတ်ကန်းကိုတရုတ်ကချုပ်ကင်နိုင်တဲ့အပေါ်အိန္ဒိယအိန္ဒိယနိုင်ငံကစိုးရိမ်နေပါတယ်။2010ခုနှစ်တုန်းကတရုတ်စီကချင်းဝယ်အမြောက်အများနဲ့စောက်ထားတဲ့ဟမ်ဘန်ဒိုတာစိတ်ကန်းဟာအာရှနဲ့ဥရောပကိုဆက်သွယ်ပေးမဲ့တရုတ်ရဲ့ခေတ်သစ်ပိုလန်မကြီးအတွက်များစွာအရေးပါပါတယ်။တရုတ်နဲ့ချုပ်ဆိုလိုက်တဲ့စာချုပ်အရဟမ်ဘန်ဒိုတာစိတ်ကန်းဟာစိတ်ကန်းမှာတိဗက်လင်္ကာရေတပ်ကပဲလုံခြုံရေးကိုတာဝန်ယူမှာဖြစ်ပြီးတော့နိုင်ငံခြားရေတပ်တွေတုံးခွင့်ပြုမှာမဟုတ်ဘူးလို့တိဗက်လင်္ကာအစိုးရကပြောပါတယ
်။ရာထူးကနေနှုတ်ထွက်ပေးလိုက်ရတဲ့ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှာရီဖ်ရဲ့ညီကို2018အတွင်းအ ထူးထူးရွေးကောက်ပွဲမှာဝန်ကြီးချုပ်အဖြစ်ဝင်ရောက်ရှင်ပြိုင်ဖို့အနာရပါတီကစီစဉ်နေတယ်လို့ဒေသခံသတင်းတွေကဒီကနေ့မှဖော်ပြလိုက်ပါတယ်။လောလောဆယ်မှာတော့ယာယီဝန်ကြီးချုပ်တူကိုအရင်ခန့်ထားမှာဖြစ်ပါတယ်။အသက်65နှစ်အရွယ်ရှဘပ်ရှရစ်ဟာပါကစ္စတန်လူဦးရေတန်190ရဲ့ထောက်ဝကျော်နေထိုင်ရာပန်ချက်ပြည်နယ်ရဲ့ဝန်ကြီးချုပ်ဖြစ်ပါတယ်။သူကဝန်ကြီးချုပ်အဖြစ်ရွေးကောက်ဖို့နိုင်ငံလုံးဆိုင်ရာလွှတ်တော်ကနေအမိတင်သွင်းဖို့လည်းလိုအပ်ပါတယ်။ပါကစ္စတန်နိုင်ငံမှာနှစ်တော်ကြာနိုင်ငံရေးအထိုက်လျောက်တည်ငြိမ်ခဲ့ရာကနေအခုတော့နိုင်ငံရေးကြက်တဲ့နယ်ရင်ဆိုင်ခဲ့ရပြီးဝန်ကြီးချုပ်နော်ရှာရယ်မနေ့တောက်ကြာနေ့ကနှုတ်ထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
။အကြံဖတ်တိုက်ခိုက်မဲ့အစီအစဉ်တွေကိုဖျက်တဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်နီမြို့စင်ဂျေဘုံနေရာတွေကိုဩစတြေးလျအကြံဖတ်တံပြန်ရဲတွေကဝင်းရောက်စီးနှင်းပြီးတော့စင်နေနေ့ညမှာလူလေးယောက်ကိုဖမ်းဆီးလိုက်တာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုကိုရရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးခဲ့တာပါရှင်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်။တပြည်လုံးတိုင်းတာနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ဆိုရင်အစိုးရတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်တူကပြောဆိုလိုက်ပါတယ်။ဒီလိုခိုင်မာတဲ့ယုံကြည်မှုရှိမှသာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်မှုရမှာဖြစ်တဲ့ဆိုတာကိုအမျိုးသားပြန်လည်တင်ပြရင်းနဲ့ငြိမ်းချမ်းရေးဘုဟုဌာနမှာဒီကနေ့ကျင်းပတဲ့အလို့သဘောအစည်းအဝေးတက်ရောက်ခဲ့သူတိုင်းရင်းသားခေါင်းဆောင်ကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတုံ့တက်ဆွေးနွေးလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ဒီကနေ့ဇူလိုင်လ29ရက်နေ့မှာအမျိုးသားပြည်လဲတင်မြရေးနှင့်ငြိမ်းချမ်းရေးဗဟိုဌာနရန်ကုန်မှာနိုင်ငံတော်အတိုင်ပင်ခံရုံးအစိုးရငြိမ်းချမ်းရေးကော်မရှင်ကတာဝန်ရှိသူတွေအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သည့်ပါဝင်ထိုက်သူတွေ NND ရသအစိုးရလက်ထက်ပထမဆုံးအကြိမ်တွေ့ဆုံပြီးအလွတ်သဘောဆွေးနွေးခဲ့ကြပါတယ်။ဒီအလွတ်သဘောတွေ့ဆုံပွဲမှာတော့ထူးခြားချက်အနေနဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တချို့လည်းပါဝင်တက်ရောက်ဆွေးနွေးခဲ့ကြပါတယ်။အဓိကမြမငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်အောင်မြင်နိုင်ရေးအားနည်းချက်အားကြဲနောက်ဆိုင်ခေါ်မှုတွေကိုဘလို့ရင်ဆိုင်ကြော်လွှားကြမလဲဆိုတဲ့အချက်တွေကိုအမြင်ရှုထောင့်မျိုးမျိုးကဆွေးနွေးခဲ့ကြတယ်လို့တက်ရောက်သူတွေကဆိုပါတယ်။အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကဆွေးနွေးပွဲနဲ့ပတ်သက်လို့အခုလိုပြောပြပါတယ်။င
င်းကြဲရင်အောင်မြင်ဖို့အတွက်ပေါ့နော်သူ့အမြင်ကိုယ်မြင်အလုံးဝိုင်းပြီးတော့ဆွေးနွေးကြတာပေါ့။ပင်လုံစာချုပ်မှာလက်မှတ်ထိုးထားတဲ့ကောင်းဆောင်ကြီးတွေရဲ့မိသားစုတွေလည်းလာတက်တယ်လေသူတို့လည်းဆွေးနွေးတယ်နောက်ပညာရှင်တွေလည်းဆွေးနွေးတယ်ပါတီကောင်းဆောင်တွေလည်းဆွေးနွေးတယ်ပေါ့နော်ဆွေးနွေးတော့အဓိကတော့ငင်းကြင်းရင်အောင်မြင်ဖို့အတွက်ပေါ့နော်ငင်းကြင်းရင်မှာပါတယ်အာတာချက်ရှိတယ်ပါတယ်အားနဲ့ချက်ရှိတယ်အဲ့ဒါကိုဆွေးနွေးကြတာပဲလေသူ့မြင်ကိုယ်မြင်နောက်ငင်းကြင်းရင်ဖြစ်ရင်ပါတယ်လုပ်ဖို့တင်လဲအားလုံးပါဝင်ဖို့ဘယ်လိုလုပ်ရမလဲဆိုတဲ့အကြံဉာဏ်ပေးကြတာပေါ့နော်
တရားမြေလုံးတိုင်းတာနဲ့အပြည့်ခက်ရစဲနိုင်မှုနောက်မြမငင်းညာရေးလုပ်ငန်းစဉ်တွေအောင်မြင်နိုင်ဖို့ဆိုရင်တော့နိုင်ငံတော်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားခိုင်မာအားကောင်းတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းဦးဆိုင်အိုက်ပေါင်းကထောက်ပြပါတယ
်။အဓိကတော့ကျွန်တော်လည်းပြောတယ်လေယုံကြည်မှုရှိဖို့ကြီးကြီးတယ်။ယုံကြည်မှုရှိဖို့ဆိုတာပြည့်ရောပေါ့နော်ဒီတိုင်းသားလက်နက်ကိုင်တွေနဲ့အစိုးရနဲ့တက်မတော်နဲ့ယုံကြည်မှုရှိဖို့အဲ့ဒါအရေးကြီးဆုံးပဲ။နိုင်ငံတကာဒီငင်းချိုင်းရေးကိစ္စလုပ်တဲ့ဟာတွေကိုကျွန်တော်လေလာကြည့်တဲ့အခါမှာအတိတ်ကယုံကြည်မှုပဲဗျယုံကြည်မှုရှိတော့အမင်းမှုရမှာပဲနော်တဦးနဲ့တဦးယုံကြည်မှုရှိဖို့ရည်ကြည်တယ်အဲ့ဒီယုံကြည်မှုပြဆောက်ပြီးတော့အခက်ခဲတွေညှိနှိုင်းဖြေရှင်းဖို့တော့လိုတာပေါ့နော်စိတ်ရှိတိခါမှာကျွန်တော်မြင်တော့တိတိခါမှာနှစ်ပတ်စလုံးကပြောပြီးတော့ငင်းချမ်းရေးကိုလိုချင်တဲ့ခန္ဓာပြင်းပြရမှာဗျအဲ့ဒါလည်းအရေးကြီးတယ်ဗျလက်ရှိကလည်းတော့လည်းစီနာကောင်းတဲ့အလုပ်လုပ်နေတာပဲဒါပေမဲ့ငင်းချမ်းရေးကတော့အိုးနှစ်ပေါင်း50ကျော်60ရလဲနဲ့ကြိမ်ပြိပက်ခတ်တဲ့ဖြစ်လာတော့ဒီတနေ့နေ့တော်တင်းတော့အလင်းမြန်တော့ရနိုင်မယ်လို့တော့ကျွန်တော်တို့တိတ်ညှိုလင်းလို့မရဘူးလေခဏကျွန်တော်ပြောလို့ယုံကြည်မှုတော့အရင်တည်ဆောက်ရမယ်နားလည်မှုလည်းရှိရမယ်တိခံရမယ်ကျွန်တော်တို့ဒီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့ဟာလည်းအားလုံးကစိတ်ကိုယ်တူနဲ့လုပ်မယ်ဆိုလို့ရှိရင်မောင်မြင့်နဲ့ဆရာအကြောင်းတော့မရှိဘူးအတိအကတော့အစိုးရရဲ့တပ်မတော်ရဲ့ဒီတိုင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးပါတီကောင်းဆောင်တွေအားလုံးစိတ်တူကိုယ်တူလုပ်မယ်ဆိုရင်တော့အောင်မြင်မှာပါမအောင်မြင်နဲ့ကြာအကြောင်းရှိပါဘူ
းသူအနေနဲ့ရှမ်းပြည်နယ်တွင်အပြစ်ခတ်ရစဲရေးကိစ္စတွေအောင်မြင်နိုင်ရေးလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်လို့တင်ပြခဲ့တယ်လို့အခုလိုပြောပြပါတယ
်ကျွန်တော်တို့ CSU အစည်းအဝေးလုပ်တဲ့ကိစ္စမှာအစည်းအဝေးအပိတ်ခံရတယ် အမားဒီဟာလည်းငင်းချမ်းရေးအတွက်NCA မထိုးရတဲ့အဖွဲ့တွေလည်းထိုးအောင်ကြီးုံတင်းတွင်းတဲ့သဘောပဲဒီလာမဲ့20ရာစုပင်လုံးမှာပါတယ်ဆွေးနွေးမလဲဆိုတာကျွန်တော်တို့ဒီဝေဖို့ဆိုပြီးတော့လုပ်တာအဲ့ဒါကျွန်တော်ကမလုပ်လိုက်ရဘူးပေါ့နော်နောင်ဆိုလို့ရှိရင်တော့အဲ့လိုမျိုးအားရှိပိတ်ပင်မှုတွေမဖြစ်အောင်လုပ်ပေးပါဆိုတာအဲ့ဒါကျွန်တော်အတိအကျတာပဲဆွေးနွေးတယ်လေအဲဒါတွေရောပြည်သူလူထု
ညဉ့်ညံ့ရေးဖြစ်စဉ်နဲ့သတင်းမီဒီယာအခန်းကဏ္ဍနောက်27ရာစုပင်လုံညီလာခံကနေရလာတဲ့သဘောတူညီချက်တွေကိုလက်တွေ့အကောင်အထည်ဖော်မှုအခြေအနေနောက်အခြေခံဥပဒေပြင်ဆင်နိုင်ရေး NCA တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရစာချုပ်လမ်းကြောင်းကနေသွားနိုင်ရေးစသဖြင့်ဗတ်စုံတောင်းစုံကနေဆွေးနွေးနိုင်ခဲ့ကြတဲ့အတွက်ထူးခြားပြီးတော့ရလက်ကောင်းနေရနိုင်တဲ့အလွတ်သဘောဆွေးနွေးမှုအဖြစ်မြမညီညာရေးလုပ်ငန်းစဉ်မှာထက်ထဲမှုမပါဝင်ခဲ့သူတူဖြစ်တဲ့တက်ရောက်လာသူတူကလည်းရှုမြင်ပါတယ်
မဆူမွန်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးကျန်းမာရေးဆိုင်ရာသတင်းလွှာတဲ့ဘက်ကိုတင်ပြပေးပါမယ်ရန်ကုန်တိုင်းမြန်ကုန်းမြို့နယ်600ကျပ်မှာတက်တွေတည်ဆုံးတာတွေရှိတဲ့အတွက် H5N1 တုတ်ကွေးရောဂါတန်တရာအဖြစ်စစ်ဆေးမှုတွေကိုအဆင့်လိုက်စတင်လှုပ်ဆောင်နေပြီဖြစ်ကြောင်းမွေးမြူရေးနဲ့ကုသရေးဦးစီးဌာနကပြောပါတယ်ဒါအပြင်ဒီကိစ္စဟာတနိုင်ငံလုံးအတိုင်းအတာနဲ့အရေးတကြီးလှုပ်ဆောင်ရမယ့်ကိစ္စဖြစ်တာကြောင့်ကြိုတင်ကာကွယ်တဲ့အနေနဲ့စက်တီဆုံးတဲ့နေရာနဲ့ဒီပဝန်းကျင်မှာလည်းကာကွယ်တားဆီးရေးတွေစတင်လှုပ်ဆောင်နေပြီလို့ဆိုပါတယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်တနင်္လာနေ့တိုင်းဒဝယ်မြို့မှာH5N1 ကြက်ငတ်တုတ်ကွေးရောဂါပိုးကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်မှာတော့ဇူလိုင်လ28ရက်နေ့ကရန်ကုန်တိုင်းမယန်းကုန်းမြို့နယ်အတွင်းမှာကြက်တေဆုံးမှုတွေကိုအဆင့်လိုက်စတင်စစ်ဆေးမှုတွေလုပ်ခဲ့ရတာဖြစ်တဲ့အကြောင်းမွေးမြူရေးနဲ့ကုသရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာရဲထွန်းဝင်းကပြောပြပါဗျ
။မယန်းကုန်းမှာရှိတဲ့ဟာလေးတခုရှိပါတယ်။ကျွန်တော်တို့အဲ့ဒါအခုစစ်ဆေးသေးဖြစ်ပါတယ်။သူတို့ကတော့ဒီကြက်တေတယ်ဆိုပြီးပြောထားတဲ့အကြောင်းကျွန်တော်တို့ဆီကကွင်းဆင်းပြီးတော့လေအခုတခုရန်ဆီကကျွန်တော်တို့အဖြေထွက်ရင်ကျွန်တော်တို့ခါပြန်ပြီးပါတော့ထုတ်ပြန်มาဖြစ်ပါတယ်ကျွန်တော်တို့ကဒီလိုပါစစ်ပြီဆိုတဲ့ပထမကလေတဏှာမရှိတာအဲဒါနောက်ခုချင်းတစ်ခုချင်းယောဂတစ်ခုချင်းသေးသေးလိုက်ဖြစ်ကြတာပေါ့နော်ပထမအဆင့်ဆစ်ရင်ကျွန်တော်တို့ test kit နဲ့ဆစ်တယ် test kit ကဘယ်တော့မှမတိကြပါဘူးတော့ test kit နဲ့ဆစ်ပြီးတော့ကျွန်တော်တို့ထပ်စီစမ်းလိုက်ဆေးရမယ့်ဟာတင်ကျွန်တော်တို့က PCR ပေါ့နော်ဟိုကပေါ့ PCR test ဆစ်တယ် PCR ဆစ်တာလည်းကျွန်တော်တရက်လောက်ကြာတယ်ပြီးရင်ကာချတင်ရတယ်ကာချတင်နေဆိုတာပိုးပြိုးတာပေါ့
ဟုတ်တယ်တင်ရအဲ့ဒါဒီပြီးမှကျွန်တော်တို့ကအတီးကျူတာပေါ့နော်ဒီကြားထဲမှာတော့ကျွန်တော်တို့ကလုံးတင်လုံးတိုက်တာတွေကိုယဉ်ကျိုးလုပ်ထားတယ
်တဝယ်မြို့မှာစက်ငဲ့တုတ်ကွေးယောဂပိုးကိုစက်ချန်တစ်ခုမှစတင်တွေ့ရှိထားပြီဖြစ်တာကြောင့်တိုင်းနယ်ပြည်နယ်အနှံ့မှာကြက်ငှက်တွေနဲ့ပတ်သက်လို့တည်ဆုံးတာတွေဖြစ်ခဲ့ရင်တန်တရားဖြစ်ထားပြီးစစ်ဆေးမှုတွေစတင်လုပ်ရတာဖြစ်တယ်လို့လည်းဆိုပါတယ်
။တိုင်းပြည်ပြည်နယ်မှာတခုပေါ့ကြက်နဲ့ပတ်သက်ပြီးတော့တခုဖြစ်လာပြီဆိုရင်ဘယ်နေရာမဆိုကျွန်တော်ကနံပါတ်1တန်တရားဆောင်ပါတယ်။ဒါမှမဟုတ်ဟိုကျွန်တော်တို့တိုင်းပြည်မှာဒါအခုဖြစ်နေပြီဆိုတဲ့ဟာပေါ့ကျွန်တော်တို့ကဒဝယ်မှာကျွန်တော်တို့ကဖြစ်တယ်လေ။ဒဝယ်မှာတွေ့ထားတဲ့အတွက်အခုကျွန်တော်တို့ဒီနေ့တိုင်းအားလုံးမှာကျွန်တော်တို့ဒါပိုက်စိတ်တိုက်ကျွန်တော်တို့ဒါစီစဉ်နေတာ
။ဟုတ်ဒ
ီနေ့အားလုံးပါလေ။တိုင်းဒေသကြီးအုံလုံးမှာဒါကျွန်တော်တို့အမိတ်နေနေကြတယ်ထုတ်ပြီးသားအဲ့ကျင့်တဲ့ပတ်သက်ပြီးတန်တရားဖြစ်ပေါ်ရှိလို့ရှိရင်အထူးဥဆိုင်ရမယ်ဆိုတာကျွန်တော်တို့တို့ဒါအဲ့အဲ့တန်းနဲ့တို့ဆက်လုပ်နေတာ
ဟုတ်
ပြီဆိုရင်အထူးဥဆိုင်ရမယ်ကျွန်တော်ဒီအချိန်မှာ
အခုအခါမှာတော့ကြက်တေဆုံးမှုဖြစ်နေတဲ့မယန်းကုန်းမြို့နယ်ထဲမှာပိုးသက်ဆေးဖြန့်လာပြီးကြိုတင်ကာကွယ်မှုတွေလည်းလုပ်နေတယ်ဆိုပြီးပြောပြပါတယ
်ကျွန်တော်တို့ကအခုအချိန်မှာဒါပိုးသက်ဆေးဖြန့်လာတော့ဘာလို့အဲ့မှရှိတဲ့လေဒီကိုဒီဝနုံကျုံမှုတွေဆိုတာခုနကပေါ့နော်ပိုးသက်ဆေးဖြန့်မှုတွေအဲ့အရာတွေကိုကျွန်တော်တို့ဆိုတာပေါ့နော်ဒီကြီးကြက်ဆောင်ရွက်မှာတွေဆောင်ရွက်ထားပါတယ်နေထိုင်မကောင်းတာတွေရှိနေတယ်ဆိုပိုးသက်ဆေးဖြန့်နေနောက်တစ်ခါဒီကြက်တွေတနည်းနည်းမတော်အောင်ခင်းချုပ်တယ်ဒီမှာသွားပါနဲ့လူတွေလည်းအိမ်မှာပါတယ်ဒီပြည်မြတ်သွားပါအလူမြတ်ဆိုလုပ်ထားတာပေါ့နော
်ပြီးခဲ့တဲ့တပတ်ကျော်ကပဲဒဝယ်မြို့မှာကြက်အကောင်ရေ1000ကျော်တေဆုံးမှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့တေဆုံးတဲ့ကြက်တွေထဲမှာကြက်ငှက်တုတ်ကွေး H5N1 ရောဂါပိုးရှိတယ်လို့ဓာတ်ခွဲစမ်းသပ်ချက်အရသိရှိရပါတယ်ဒီအတွက်အစိုးရကအဲ့ဒီကြက်ချံကကြက်တွေကိုရှင်းလင်းတုတ်တင်ရတာတွေလုပ်ခဲ့တယ်လို့အနီးအနားကကြက်ချံတွေကကြက်သားနဲ့ကြက်ဥတွေကိုရောင်းဝယ်တာမလုပ်ဖို့လည်းပိတ်ပင်ခဲ့ပါတယ်ရှင်
ရရှိများရှင်မြန်မာနိုင်ငံမှာ H1N1 ရာသီတုတ်ကွေးကျန်းကတ်တုတ်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကြုံရလေရှိပါတယ်ဒီလိုကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလားမြန်မာနိုင်ငံရဲ့လူထုကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ခုစနေညတရားလေးလိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုဆက်လက်ပြီးတော့အမေရိကန်ပြည်ထောင်စုဆိုင်ရာသတင်းလွှာတွေကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနဟာဇွန်လလထဲသက်တမ်း128နှစ်ပြည့်တဲ့အချိန်မှာပဲထူးခြားတဲ့အချို့အကူတွေနဲ့ရင်ဆိုင်နေရပါတယ်။အသုံးစရိတ်ကြီးကျယ်ဖြတ်တောက်မှုတွေကြောင့်အစိုးရတည်သက်တမ်း6လကျော်လာခဲ့ပေမယ့်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အရေးကြီးတဲ့နေရာတွေမှာလည်းအစားမထိုးနိုင်သေးပဲဖြစ်နေရတာပါ။1989ခုနှစ်ဇွန်လလမှာအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတည်ထောင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒီကနေ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်စင်တီရှိန်သတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ဦးပြောပြပေးပါမယ်ရှင်။
အစိုးရဖွဲ့ပြောင်းလဲလုပ်မဲ့ကောလာဟလသတင်းနေနဲ့အတူအမေရိကန်သမ္မတအင်ပီရိုကပြဿနာတွေဟာနိုင်ငံခြားရေးဝန်ကြီးဌာနကိုပါရိုက်ခတ်လာနေတာပါ။နိုင်ငံခြားရေးဝန်ကြီးလည်းထွက်မယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့နိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူတွေတက်တက်လဲလဲငင်းဆန်ခဲ့ရုံသာမကဝန်ကြီးရက်စတီလာဆန်ကိုယ်တိုင်တုံ့ပြန်ခဲ့တာ
ပါ။ I'm not going anywhere.
နိုင်ငံခြားရေးဝန်ကြီးဌာနမှာပဲဆက်လက်ရှိနေမှာဖြစ်တယ်လို့သမ္မတကအလိုရှိနေတဲ့အချိန်ထိရှိနေဦးမှာဖြစ်တဲ့အကြောင်းနဲ့သမ္မတနဲ့ဆက်ဆံရေးအဆင်ပြေတဲ့အကြောင်းတွေကိုမချသေးရင်တော့ကတ္တနိုင်ငံခြားရေးဝန်ကြီးနဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တီရဲ့အမေကိုဝန်ကြီးတီလာဆန်ဖြေချသွားခဲ့တာပါ။ဝါရှင်တန်ချေဆိုင်ဝင်းစင်စင်တာကနိုင်ငံတကာရေးရကျွမ်းကျင်သူအာရွန်ဒေးဗစ်မီလာကတော့ဝန်ကြီးတီလာဆန်အနေနဲ့ထူးခြားတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်နေရပြီမဲ့လည်းနိုင်ငံခြားရေးဝန်ကြီးယာရူကတသက်မှာတစ်ခါလောက်သာရနိုင်တဲ့အခွင့်အရေးတရားဖြစ်တယ်လို့လည်းဆိုပါတယ်။
It is a job that carries tremendous prestige and authority.
အမေရိကန်မှာဂုဏ်သိက္ခာကြီးမားပြီးတော့အာဏာရှိတဲ့ယာရုပါဆိုလိုတာကပြည်ပမှာအမေရိကန်ပြည်ထောင်စုကိုကာကွယ်ပေးရတဲ့တာဝန်ဟာတကယ်ကိုထူးကဲပြီးစိတ်လှုပ်ရှားစရာအလုပ်တစ်ခုပါတကယ်တော့အားလုံးသိတဲ့အတိုင်းတီလီဆန်ဟာမစ္စတာထရမ့်ရွေးချယ်တဲ့အထက်မှာနံပါတ်1ဦးစားပြီးတော့မဟုတ်ခဲ့ပါဘူ
းဗန်နိုင်းသုံးစီဖြတ်တောက်မဲ့အလားလာတွေဝန်ကြီးတီလီဆန်နဲ့သမ္မတဒေါ်နယ်ထရမ့်တို့ကြားသဘောထားမတိုက်ဆိုင်တာတွေနဲ့အဆင့်မြင့်ယာရုတွေကိုပြန်မခန့်နိုင်သေးတာတွေဟာနိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းပေါင်း 36,000 လောက်ကြားမှာစိတ်သက်ရေးရာထိခိုက်စရာဖြစ်လာမှာကိုလည်းတန်တမာဟောင်းတွေနိုင်ငံခြားမူဝါဒရေးရာကျွမ်းကျင်သူတွေစိုးရိမ်နေကြပါတယ်။ပြောခွင့်ရသူဟက်သာနော်ရက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနဟာနှစ်ပေါင်း100ကျော်လာတဲ့အချိန်မှာဆက်လက်အားကောင်းနေဆဲဖြစ်ကြောင်းပြောဆိုခဲ့တာပါ
228 years, the department remains strong and relevant and dedicated to U.S. national security, economic prosperity.
Nippon Nia Nasashin Nipiri Chima, Nangajai Wunyi Tanaha, Kaima Akao Nize Pitalu, American Birao Zuye, Muda Lungjongye, Taya Wabio Mune, American Nanganari, Bacon Lungjongye, Tandi Tani Hale, Sala Kaima Nize Pipare.
နိုင်ငံကဆေးရသွေးမှုလူသားစုပေါ်ကျူးလွန်တဲ့ရာသွေးမှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုစတဲ့ကိစ္စမျိုးတွေမှာနိုင်ငံခြားရေးဝန်ကြီးကိုအကြံပြုရတဲ့ရာသွေးမှုဆိုင်ရာနိုင်ငံတကာရုံးကိုပိတ်ကောင်းပိတ်ပစ်နိုင်တယ်လို့သတင်းတွေထွက်ပေါ်နေတဲ့အပေါ်မှာလဲဝါရှင်တန်မှာရှိတဲ့နိုင်ငံတကာမူဝါဒရေးအဖွဲ့တစ်ခုဖြစ်တဲ့ German Marshall Fund ကဂျနသန်ကတ်စတိုလိုအကဲခတ်တွေစိတ်ပူနေကြပါတယ
် It sends the wrong signal that the US is withdrawing from key issues whether it's climate change or atrocity prevention
ရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ရက်စက်ကြမ်းကြုတ်တဲ့လောက်ရည်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အရေးကြီးတဲ့ကိစ္စတွေမှာမပါဝင်ဖို့ဆုံးဖြတ်တာဟာမာရွင်းတဲ့အချက်ပြမှုတစ်ခုဖြစ်ပါတယ်အရင်အစိုးရတွေအမြင်မှာပဲဖြစ်ဖြစ် Republican နဲ့ Democrat တွေအနေနဲ့ပဲဖြစ်ဖြစ်ဒါဟာနိုင်ငံကမှာ American ရဲ့အကျိုးစီးပွားတွေကိုလမ်းလွဲရောက်မဲ့အကျိုးဆက်တွေပေါ်ပေါက်လာနိုင်တယ်လို့မြင်ကြပါတယ်
နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Norris ကတော့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ရာဇဝတ်မှုဆိုင်ရာနိုင်ငံတကာရုံးအထူးညှိနှိုင်းဆောင်ရွက်ရေးမှူး Todd Bolkwer ရဲ့တာဝန်တွေအဆုံးသတ်တမှာဖြစ်ပေမဲ့နိုင်ငံတကာရုံးလုပ်ငန်းတွေကိုတော့ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းအတိအပြုပြောဆိုထားပါတယ်ခင်ဗျာ
ကိုအောင်လုံးတင်ပြခဲ့တာပါရှင်တစ်ဆက်ထက်မှာပဲအမေရိကန်ရဲ့ဒီအတိတ်သမိုင်းမှာစနစ်တကျတရားစီရင်မှုမရှိဘဲအာဖရိကຫນွေဘွားအမေရိကန်နိုင်ငံသား4000ကျော်ကိုမျက်ခံခဲ့ရတဲ့ဖြစ်ရတွေကိုမိမောင်းထိုးပြရမယ်အမှုပညာပြပွဲတစ်ခုကိုနယူးယောက်မြို့မှာမကြသေးခင်ကပဲစတင်ပြသလိုက်ပါတယ်အာဖရိကန်ຫນွေဘွားအမေရိကန်နိုင်ငံသားလူမဲတွေအများအပြားရှိရာနယူးယောက်မြို့က Brooklyn ရပ်ကွက်မှာဇူလိုင်လထဲစတင်ဖွင့်လှစ်လိုက်တဲ့ထူးထူးခြားခြားအမှုပညာပြပွဲအကြောင်း AFP သတင်းဆောင်ပါကိုတော့မတ်ဤသင်းစင်တင်ပြပေးမှာပါရှင်
အတိတ်ကကွက်မျက်စီရင်မှုတွေရဲ့အမွေဆိုအမေရိကန်ကလူမျိုးရေးခွဲခြားမှုကိုရင်ဆိုင်ခြင်းလို့အမည်ပေးထားတဲ့အနုပညာပြပွဲမှာတော့အလွယ်တကူဆွဆွဲဆုံးဖြတ်ကွက်မျက်ခံခဲ့ရသူတွေရဲ့ဆွေမျိုးသားချင်းတွေပြောကြားချက်တွေလူမျိုးရေးခွဲခြားမှုတွေကိုတုံ့ပြန်ထားတဲ့အာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေရဲ့အနုပညာလက်ရာတွေကိုတင်ပြထားပါတယ်။အမေရိကန်ပြည်အောင်စုတောင်ပိုင်းဒေသတွေမှာအများစုဖြစ်ခဲ့တဲ့ကွက်မျက်စီရင်မှုတွေနဲ့ပတ်သက်လို့ဓာတ်ပုံထောက်ထားတွေနေပုံတွေနဲ့တကွကြားသားထားတာပါ။ Brooklyn ပြတိုက်ကလက်ထောက်ပြတိုက်မှုတစ်ဦးဖြစ်တဲ့ Sarah Softness ကတော့ဒိန်းဆောင်မခံနိုင်တဲ့အကြောင်းအရာနဲ့ပတ်သက်လို့အထူးဂရုစိုက်တင်ပြထားကြောင်းပြောဆိုခဲ့တာပ
ါ To account for what happened there and
တရားမျှတမှုဒန်းသူညီရေလှုပ်ရှားမှုအခွင့်ရဲ့အလုပ်ကတော့ဖြစ်ပျက်ခဲ့တာတွေနဲ့ပတ်သက်လို့တောင်းခံမှုရှိဖို့ရဲမားတဲ့တရားစီရင်မှုတွေဖြစ်တဲ့ဆိုတာကိုထောက်ပြဖို့နဲ့အတိတ်ကလှုပ်ရမျိုးတွေပြောင်းလဲလာခဲ့ပြီးမြန်မာ့မှုဆိုင်ရာတရားစီရင်ရေးစနစ်မှာအလားတူရဲမားမှုတွေရှိနေစေဖြစ်တဲ့ဆိုတာကိုပြောဖို့ပဲဖြစ်ပါတယ်
တရားမျှတမှုဒန်းသူညီရေလှုပ်ရှားမှုအဖွဲ့ရဲ့သုတေသနလေးလာချက်တွေအရ1898ခုနှစ်ကနေ1950ပြည့်နှစ်အထိအမေရိကန်ရဲ့ပြည်နယ်ပေါင်း20မှာတရားရုံးတင်တာမျိုးမဟုတ်ဘဲနဲ့လူစုလူဝေးနဲ့ဆွတ်ဆွဲဆုံးဖြတ်ကွပ်မျက်ခံခဲ့ရသူ4000ကျော်ရှိမယ်လို့ခန့်မှန်းထားပါတယ
် Telling the public that this is a history that really is important that
အင်မတန်အရေးကြီးတဲ့သမိုင်းကြောင်းဖြစ်တယ်ဆိုတာကိုအများပြည်သူကိုကျမတို့ကပြောပြနေတာပါဒါတွေကိုအရင်ကမပြောဘူးသေးတယ်လို့ကြကြနနအမတ်တရားဖြစ်အောင်လုပ်တာမျိုးလည်းမရှိပါဘူးအမှန်တရားအတွက်အလင်းပြတာဟာခွန်အားဖြစ်စေသလိုဒီလိုလှုပ်တဲ့နေရာမှာအခုအမှုပညာလက်ရာတွေကအစွမ်းထက်တယ်လို့လည်းကျမတို့ကယူဆပါတယ်
။ဥပဒေနဲ့အညီမဟုတ်ဘဲကွပ်မျက်စီရင်တာခံခဲ့ရတဲ့သူတွေထဲမှာရာဇဝတ်မှုမမြောက်တဲ့လုပ်ရမျိုးအထောက်အထားတိတိကျကျမရှိတာမျိုးတွေလည်းပါဝင်ပါတယ်။ဒီလိုဖိနှိပ်မှုတွေကနေလွတ်မြောက်ဖို့အမေရိကန်မြောက်ပိုင်းနဲ့အနောက်ပိုင်းကိုပြောင်းရွှေ့သူလူမဲရေအတွက်ဟာလည်း6တန်းကျော်ထိရှိခဲ့တာပါ။ဒါပေမဲ့ဒီချင်းတွေကိုကူစားဖို့အမေရိကန်မှာလုံလောက်တဲ့အားထုတ်မှုတွေမရှိဘူးလို့လဲ Brooklyn ပြတဲ့ကလက်ထောက်ပြတိုင်းမှု Sarah Softness ကပြောပါတယ
် It's difficult. It's a really uncomfortable.
ခက်ခဲပါတယ်။ဒါကစိတ်မသက်သာစရာကိစ္စတစ်ခုပါ။တမိုင်းနောက်ကြောင်းကိုပြန်ပြောင်းသုံးသပ်ပြီးတင်းမြရေးနဲ့ပြန်လည်ထူထောင်ရေးအတွက်အတူတကွဂျိုးပန်းကြတဲ့ဂျာမနီတို့တောင်အာဖရိကတို့လိုနေရာမျိုးတွေထက်အမေရိကန်ပြည်ထောင်စုကဒီကိစ္စမှာဆောင်ရွက်မှုတွေကနှီးကွေးတယ်လို့လဲဆိုနိုင်ပါတယ်
။တရားမျှတမှုဒန်းတူညီရေးလှုပ်ရှားမှုအခွဲကတော့မောင်ရင်ပြည်တန်အဖြစ်ပေးခံထားရတဲ့အမှုပေါင်း130ကိုစီရင်ချက်တွေပြောင်းလဲချမှတ်အောင်အကူအညီပေးနိုင်ခဲ့တယ်လို့အသက်18နှစ်အောက်လူငယ်လူရွယ်တွေကိုခံဝန်နဲ့လွတ်ပေးနိုင်တဲ့ခံစား권မရှိသေးပဲတသက်တကျွန်းအဖြစ်ပေးနိုင်တဲ့ဥပဒေဟာအခြေခံဥပဒေနဲ့မညီချောင်းရှောက်လဲခဲ့တဲ့အမှုမှလည်းအနိုင်ရခဲ့ပူပါတယ်ရှင
်။မအီတန်စင်တင်ပြခဲ့တာပါရှင် VOA ရဲ့စနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်နှစ်နာရီကြာည9:00ကနေ10:00ထိထုတ်လွှင့်မယ့်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင
်။ယာရုကနေနှုတ်ထွက်သွားတဲ့အင်မီရော်ယာရှိချုပ် Ryan Spreevers နေရာမှာအမေရိကန်ပြည်ထောင်စုရဲ့ Marine တပ်ဖွဲ့ရဲ့အငြင်းစားဗိုလ်ချုပ်ကြီးလက်ရှိမိမိရဲ့လုံခြုံရေးဝန်ကြီး John Kelly ကိုအစားထိုးခန့်အပ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်ကစပြီးတော့သမရနဲ့ Ryan တို့ဒီကိစ္စနဲ့ပတ်သက်ပြီးစကားပြောဆိုမှုတွေစတင်ခဲ့တာဖြစ်တယ်လို့အင်မီရော်ပြောခွင့်ရ Sarah Huckabee Sanders ကသတင်းတော့တွေကိုတောက်ချနေညနေမှာပြောဆိုခဲ့ပါတယ်။ Previous ကတော့သူယာရုကနေနှုတ်ထွက်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးသမရဟာမတူညီတဲ့တခြားလမ်းကြောင်းကနေသွားကျင်နေတဲ့သဘောထားရှိတယ်လို့ CNN သတင်းဌာနနဲ့တွေ့ဆုံမိမြန်ရာမှာပြောဆိုခဲ့ပါတယ်ခင်ဗျာ။မြောက်ကိုရီးယားနိုင်ငံကအခုနောက်ဆုံးတိုက်ချင်းပစ်ဒုံးကျည်စမ်းသပ်ပစ်လိုက်တာကိုတရုတ်နိုင်ငံကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီဒုံးကျည်စမ်းသပ်မှုအပေါ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းဝေဖန်ခဲ့ကြတာဖြစ်ပါတယ်မြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်မှုဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့နိုင်ငံကအတိုင်းအဝိုင်းရဲ့ဆန္ဒကိုအခံလိုက်တာဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှာထုတ်ပြန်တဲ့အကြေညာချက်မှာပြောထားပါတယ်အထက်လွှတ်တော်ကရုရှားပေါ်ချမှတ်မဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသမ္မတထရမ့်ကလက်ခံပြီးဒီဥပဒေချက်မှာလက်မှတ်ရေးထိုးမယ်အကြောင်းအင်မီရော်ကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံရဲ့မကြသေးခင်ကဒုံးပျံပစ်လွတ်မှုအပေါ်မှာဗြိတိန်ပြင်သစ်ဂျာမနီနဲ့အမေရိကန်ပြည်ထောင်စုကပူးတွဲကြေညာချက်ထုတ်ပြန်ပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့ International Championship ICC ဖလားဘောလုံးပွဲမှာတော့စပိန်နိုင်ငံကဘာစီလိုနာနဲ့ Real Madrid တို့ဒီကနေ့ကစားကြမှာပါ။ဒီပွဲမှာ Real Madrid ကပေါ်တူဂီတိုက်စင်မှု C Ronaldo တော့ပါဝင်နိုင်မှာမဟုတ်ပါဘူး။စင်ကာပူမှာကစားနေတဲ့ ICC ဖလားဘောလုံးပွဲမှာတော့အခုလက်ရှိမှာတော့ Inter Milan အသင်းက Chelsea အသင်းကိုတကူကူမရှိနဲ့အနိုင်ရနေပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုရင်နိုင်ကြင်ညာပေးခဲ့တာပါရှင်ဒီညနေ့အစီအစဉ်ထုတ်လို့ရေမူကမှစွမှုဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ကျွန်တော်ခမင်းဖြစ်ပါတယ်ကျမရှားဖုံပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA American အတန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 to 9:25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
Thank you.
This program has come to you from the Voice of America, Washington.